သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောရရှိမြတ်မြဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်နဲ့ရွှေပြောင်းလုပ်သားများအတွက်ဒေသအတွင်းပြန်လည်နေရာချထားရေးအတွက်လမ်းကြောင်းများပါဝင်တဲ့ဗီဇာအသစ်ကိုမကြာမီဩစတြေးလျအစိုးရကကြီးညာတော့မယ်လို့ဆိုပါတယ်ဖက်ဒရယ်အစိုးရဟာလေယာစိုက်ပျိုးရေးရေလုံငန်းနဲ့သစ်တောကဏ္ဍတစ်လျှောက်တွင်ကိုဗစ်ကြောင့်လုပ်သားရှားပါးမှုကိုဖြည့်ဆည်းရန်သီးသန့်စိုက်ပျိုးရေးဗီဇာတစ်ခုကိုမိတ်ဆက်ပေးမှာဖြစ်ပါတယ်ဩစတြေးလျစိုက်ပျိုးရေးဗီဇာသည်ပစိဖိတ်နှင့်အရှေ့တောင်အာရှအလုပ်သမားများကိုဆွဲဆောင်ရန်ရည်ရွယ်ထားပြီးအကန့်အသတ်မရှိဘဲနှင့်အမြဲနေထိုင်ခွင့်နှင့်ဒေသတွင်းပြန်လည်နေရာချထားရေးတို့အတွက်လမ်းကြောင်းများပါဝင်မှာဖြစ်ပါသည်။ဗီဇာအတွက်မည်သည့်နိုင်ငံများကစည်ရင်းထဲမှပါသည်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။၎င်းသည်လာမယ့်စပားရိတ်သိမ်းချိန်မတိုင်းမီစက်တင်ဘာလ21ရက်မှစတင်လှုပ်ဆောင်ပေးမှာဖြစ်ပြီးအစိုးရကအလွန်အောင်မြင်သောတီစဲရာသီအလိုက်လှုပ်သားအစီအစဉ်နဲ့ပစိဖိတ်လှုပ်သမားများအစီအစဉ်အပြင်အခုဗီဇာအသစ်လည်းပါဝင်မှာဖြစ်ပါတယ်။ဒါကကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာဩစတြေးလျစိုက်ပျိုးရေးလှုပ်သားအတွက်အကြီးအမားဆုံးဖွဲ့စည်းပြုပြင်ပြောင်းလဲရေးပဲဖြစ်ပါတယ်လို့စိုက်ပျိုးရေးဝန်ကြီးDavid Little Proud က ABC ကိုပြောဆိုပါတယ်အထူးသဖြင့်ဖွဲ့စည်းပုံပြောင်းလဲမှုရဲ့ဗဟိုချက်စီဦးတည်နေတဲ့ Divisa မှာဒီအင်္ဂါရက်တွေရှိပါတယ်ဩစတြေးလျဒေသတွင်းစိုက်ပျိုးရေးလုပ်ငန်းကတောင်းဆိုနေတာကကြာနေပါပြီဟုပြောဆိုပါတယ် Working Holiday Visa ကန်ဆောင်သူဥယေကျဆင်းနေသည်ကလက်ရှိ Coronavirus ကြောင့်နေဆက်ပိတ်ပင်ခြင်းကစိုက်ပျိုးရေးကဏ္ဍကိုယခုအခါလုံသား3000လောက်ပြက်လက်နေပါတယ်ကျွန်တော်တို့ရဲ့အသားထုတ်လုပ်ရေးကဏ္ဍမှာအများစုကလုံနိုင်စွာ60ကနေ90ရာခိုင်နှုန်းလောက်နဲ့လေပတ်နေကြပါတယ်ဘာကြောင့်လဲဆိုတော့သူတို့မှာလုံမဲ့လူတွေအခုစိတ်မရှိလို့ပါဟုမစ္စတာလီတယ်ပရောက်ကရှင်းပြပါတယ်ဩစတြေးလျတွေဟာဒီအလုပ်တွေမှာပထမဆုံးလုံခွင့်ရကြပါတယ်ဒါပေမဲ့လေသမားတွေကသူတို့ကိုစောင့်မှုစိတ်မရှိဘူးဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။ဒါပေမဲ့သူတို့ကသူတို့ရဲ့စီနံတွေကိုခူးယူဖို့လိုအပ်တဲ့အခါသူတို့မဆောင်နိုင်တော့ပါဘူး။ဩစတြေးလျတွင် Pacific နဲ့ Timor's လုံသားဦးရေဟာဒီစီမံချက်အရ2400ကျော်အထိနှစ်ဆဒေါ်လာမယ်လို့အစိုးရကခန့်မှန်းနေပါတယ်။လက်ရှိဖြစ်ပွားနေသောကပ်ရောဂါကြောင့်အလုပ်သမားအားလုံးကို Quarantine ထားရန်လိုအပ်ပြီးPacific အလုပ်သမားများခေါ်ဆောင်လာခြင်းအတွက်အခန့်အသတ်များထပ်တိုးလာနေပါတယ်။ Mr. Little Proud ကဖဲရိုဆိုဝါသည်လုပ်သားလိုအပ်ချက်များကိုဖြည့်ဆည်းပေးနိုင်ရန်ပြည်내နှင့်နယ်မြေအစိုးရများနှင့်ပူးပေါင်းလှုပ်ဆောင်နေပြီးနိုင်ငံတကာမှဝင်ရောက်လာသူများကိုတင်းကျပ်သောစည်းမျဉ်းများနှင့်အတူလှုပ်ဆောင်ပေးမှာဖြစ်ပါတယ်။ပြည်내ဝန်ကြီးချုပ်များနှင့်ဒေသဆိုင်ရာဝန်ကြီးချုပ်များအားလုံးက၎င်းတို့သည်စိုက်ပျိုးရေးလုပ်သားများအားကွာရန်တင်းလုပ်တာကိုသူတို့ပိုင်ဆိုင်ရန်စန္ဒရှိခဲ့ကြပါတယ်။ဒါကသူတို့ကန့်သတ်ထားတာအပြင်ဖြစ်ပါတယ်။တချို့သောပြည်내များသည်ယခုချိန်မှာထိုကန့်သတ်ထားသောအချက်များနှင့်လိုက်ညီအောင်မလုပ်ဆောင်ကြပါဘူး။ဒါကြောင့်ပြည်내တချို့မှာဒီလုပ်သားတချို့ကိုလက်ခံရန်သူတို့လုံနိုင်ပါတယ်။လောလောဆယ်သူတို့ရဲ့ဟိုတယ်အစီအစဉ်အတွင်းမှာလုံဆောင်လို့ရပါတယ်။ပြည်내အစိုးရများကိုဖက်ဒရယ်အစိုးရနှင့်ဆက်မှုလုပ်ငန်းရှင်များကအလုပ်သမားများခေါ်ယူရာတွင်လုံခြုံသောနည်းလမ်းများအားကြီးစုရန်အားပေးခဲ့ပါသည်။လေယာဉ်များတွင်သို့မဟုတ်နိုင်ငံတွင်း၌ကွာရန်တင်းအစီအစဉ်များအပါအဝင်ဖြစ်ပါသည်။မစ္စတာလီတယ်ပရော့ကပြည်내များသည်ရင့်ကျက်မှုနှင့်အခွင့်အလမ်းများအတွက်လှုံ့ဆော်လိမ့်မယ်လို့ကျွန်ုပ်မျှော်လင့်ပါတယ်ဟုဆိုပါသည်။အရင်အမြင့်များနဲ့စိုက်ပျိုးရေးအတွက်သာမဟုတ်ခဲ့ရင် COVID-19 အချိန်မှာကျွန်တော်တို့ရဲ့စီးပွားရေးဟာယိုယွင်းသွားမှာပါသူတို့ကနိုင်ငံအတွက်ဆက်လက်လို့ငွေသပြားရဖို့လှုံ့ဆော်ခဲ့ပြီးယခုအခါမှာကျွန်တော်တို့ကအဲ့ဒါကိုရဲရင့်မှုနဲ့ယုံကြည်ချက်ဖြင့်ပြန်ပေးဆပ်ရမှာဖြစ်ပါတယ် နယူးဇီလန်က၎င်းကဲ့သို့သောခီးသွွားဘူပေါင်းကိုတွန်ဂါ၊ဆမိုးအနှင့်ဗနဝါတူးသို့တိုးချဲ့ရန်လှုံ့ဆော်မှုဩစတြေးလျကကြေညာခဲ့ပါသည်။ဒါကစိုက်ပျိုးရေးအတွက်အလုသမားတွေရှားပါးမှုကိုကူညီဖြည့်ဆင်းဖို့အတွက်ရာသီအလိုက်အလုသမားများကိုသတင်းပတ်နှစ်ပတ်ခွဲကွာရန်တီးမလုပ်ခိုင်းပေသူတို့အလုနေရာသို့သွားခွင့်ပြုရန်ဖြစ်ပါသည်။January လာက Victoria Soa ကရာသီအလိုက်အလုသမားများကိုပြည်မကြီးကိုမသွားခင် Tasmania မှာပဲ quarantine လုပ်ခွင့်ပြုရန်သဘောတူညီချက်ကိုရခဲ့ပါတယ်။ဒါကလစ်လတ်နေတဲ့အလုသမားအင်အားစုကိုဖြည့်ဆည်းပေးဖို့ဖြစ်ပါတယ်။သောတာရှင်များခင်ဗျာ SBS TV က Navin Rasage ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ